မက္ကဆီကိုနိုင်ငံတောင်ပိုင်းမှာဂျာရာဘရီနီညကပြင်အား၈သတမနှင့်အဆင့်ရှိတဲ့ငလင်တစ်ခုလုခတ်သွားတာကြောင့်လူ၁၆ဦးထဲမှနေသေဆုံးသွားပါတယ်။ဒါကနေပေါင်းတရာအတွင်းအပြင်းထန်ဆုံးငလင်ဖြစ်တယ်လို့မက္ကဆီကိုသမ္မတအန်ဒရီကာပညာညေတိုကပြောပါတယ်။မက္ကဆီကိုနိုင်ငံတောင်ဘက်ကတူနာလာမြို့ကနေကီလိုမီတာ၁၀၀အကွာပစိဖိတ်ကမ်းရိုးအနီးမှာငလင်လုထွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငလင်ကြောင့်ချီဘတ်စ်ပြည်နယ်တောင်ပိုင်းမှာအိမ်တွေပြိုကျသွားပါတယ်။အခုငလင်ဟာ1985ခုနှစ်ကလူပေါင်းထောင်ကြီးသေဆုံးခဲ့ရတဲ့ငလင်ထက်ပိုကြီးတယ်လို့သမ္မတပညာညေတိုကတောက်ကြားနေမှာပြောပါတယ်။အမေရိကန်ဘူမိဗေဒဌာနရဲ့ထောက်လှမ်းချက်ကတော့ပြင်းအားရှိသရမတဲ့အစင်းလို့ဖော်ပြပါရယ်ငလင်းကြောင့်တမီတာမြင့်တဲ့ဆူနာမီရေလိုင်းအသေးစားလေးတွေလည်းဖြစ်ပေါ်ခဲ့တယ်လို့ပစိဖိတ်ဆူနာမီသတိပေးဌာနကပြောပါရယ်ဆူနာမီကြောင့်ပျက်စီးမှုတွေရှိခဲ့သလားဆိုတာကတော့ချက်ချင်းမသိရပါဘူးအိမ်တွေကျောင်းတွေနဲ့ဆေးရုံတွေလည်းငလင်းကြောင့်ထိခိုက်ပျက်စီးသွားတယ်လို့ Cheerbus အုပ်ချုပ်ရေးမှူး Manuel Velasco ကရုပ်မြင်သံကြားဆွေးနွေးခန်းမှာပြောဆိုသွားပါရယ်ငလင်းနိုင်ငံဝေးလံလာတဲ့ Mexico City နဲ့ Guatemala City ထိတောင်သိရှိခန်းစားခဲ့ရတာပါငလင်းကြောင့်အမေရိကတိုက်အလဲပိုင်းနိုင်ငံအတော်များများအတွက်ဆူနာမီသတိပေးချက်တွေကိုအမေရိကန်ဆူနာမီသတိပေးရေးဌာနကအစောပိုင်းမှာထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်